မန္တလေးအိုးဘိုအချင်းထောင်ထဲမှာအမျိုးသမီးနိုင်ငံရေးအချင်းသားတွေအပေါ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကအချမ်းဖက် night test စီးနင်းလုပ်ခဲ့တဲ့အကြောင်းလက်ရင်းနဲ့ရေးထားတဲ့လှုပ်ဝက်စာတစ်စောင်ကို writer သတင်းဌာနကဒီကနေ့ဖော်ပြပါဗျာ။အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကရရှိတဲ့ထောင်ထဲကထွက်လာတဲ့စာကိုသတင်းမှာဖော်ပြထားတာပါ။မန္တလေးဥပ္ပိုလ်အချင်းထောင်အမျိုးသမီးအဆောင်မှာဖေဖော်ဝါရီလ3ရက်နဲ့4ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကိုစာထဲမှာရေးထားပါဗျ။အမျိုးသမီးနိုင်ငံရေးအချင်းသူတချို့ကထောင်အာဏာပိုင်တွေရဲ့မတရားလုပ်မှုတွေကိုလက်မခံတာကနေအမျိုးသမီးဆောင်တဲ့ကိုအမျိုးသားလုံခြုံရေးဝန်ထမ်းတွေအပါအဝင်အချင်းထောင်လုံခြုံရေး150လောက်ကဝင်ရိုက်တာ၄ခွနဲ့ပြစ်တာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကိုဝင်ရောက်ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့စာထဲမှာရေးထားပါဗျ။အမျိုးသမီးတွေဝတ်ထားတဲ့အဝတ်အစားတွေကိုစုပ်ဖြဲတာမဖွဲမရပြုတာမျက်နှာတွေကိုဖနှက်နဲ့နင်းပြီးလေးခွားနဲ့ထုထောင်းတာစတဲ့အနိုင်ကျင့်တဲ့လုပ်ရက်တွေလုပ်တာကိုလည်းအသေးစိတ်ရေးသားထားပါတယ်။ဒီဖြစ်ရမှာအမျိုးသမီးတရာကျော်အပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။အကျဉ်းသူ82ဦးကိုအဝတ်တထည်ကိုတစ်ခုနဲ့ပြစ်ဒဏ်တိုက်ကိုပို့ခဲ့တဲ့အပြင်ထောင်ဝင်စာနဲ့ပါဆယ်ပို့ခွင့်ကိုပါတလပိတ်ထားခဲ့တယ်လို့လည်းဖော်ပြပါတယ်။နိုင်ငံရေးအကျဉ်းသူတွေရဲ့မိသားစုဝင်တချို့ကိုထောင်အာဏာပိုင်တွေကထောင်ဝင်စာပေးလို့မရဘူးလို့ပြောခဲ့ပြီးတဲ့နောက်မှာသူတို့ကနိုင်ငံရေးအချင်းသားတွေအရေးအကျိုးဆောင်ပေးနေတဲ့ရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတွေပါတဲ့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီကိုဆက်သွယ်ခဲ့ကြတာပါ။အဲဒါကြောင့်ဒီဖွဲ့ကဆောင်ရွက်တဲ့အခါမှာအခုလိုထောင်ထွင်းကလက်ရေးစာနဲ့ရခဲ့ပြီးအဖြစ်အပျက်တွေကိုသိခဲ့ရတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစာနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ချက်လဲထွက်မလာသေးပါဘူး။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့ဆင်းတွေအရကတော့အကျဉ်းသားဤစစ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံထားတဲ့အကျဉ်းသား16000လောက်ရှိတဲ့အထက်မှာအမျိုးသမီးအကျဉ်းသူ3000ကျော်ပါဝင်ပါတယ်ရှင်။